င်္ဂလာပါခင်ဗျာဒီနေ့တဲ့လိုင်းလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံရေးပါတီရဲ့အခမ်းအနားကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားပြတ်ရွေးကောက်ပွဲကြီးကျင်းပဖို့ရှိရချင်းမှာပဲနိုင်ငံရေးပါတီစီတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီစီတွေထွက်ပေါ်လာခြင်းအပြင်အစိုးကောင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးလဲလိလိုင်းမော်ကိုရောက်နေပါပြီတို့တူကတော့ကျွန်တော်ဒီတချင်ကဒီတီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်အောင်ဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားဖြစ်ခဲ့ဦးတဲ့ဒေါက်တာတွတ်စီဖြစ်ပါတယ်အခုနှစ်ဦးဆုံးလည်းရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထွန်းအသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနားလည်ထားသလောက်ဆိုရင်တော့ဒီနိုင်ငံရေးပါတီဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရည်တည်ချက်တစ်ခုခုထောက်ခံမှုတစ်ခုကိုခံရမှာစုပ်ပြီးရည်တည်လေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့လူ့သမားတို့လူမျိုးတစ်မျိုးလူရန်းစားတစ်ခုကိုအခြေခံတဲ့ရည်တည်ချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေရောဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရည်တည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရဲ့ထောင်း
အခုရောလောဆယ်အပြင်တော့ဟိုပါတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့မူဝါဒတွေလက်တည်ချက်တွေပြင်ညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေကြီးအပြင်တော့ဒီမိုကရေစီအရေးကိုပဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတော့အရင်တုန်းကလို့နိုင်ငံရေးစနစ်တွေကိုဟိုစိတ်မပြောတော့ဘဲနဲ့အဲကြက်ကြက်စီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူကလည်းနိုင်ငံရေးလေတူကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတခုကတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့အဲဒီအဲညီကြီးတမားလူမျိုးတွေကိုကိုသားပြုတဲ့နော်ဒီဟိုဒီဟာပေါ့နော်ဒီမားကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့နော်တိုင်းရင်းသားပါတီကြီးကတော့လူမျိုးကိုအခြေခံပြီးတော့ဟိုဒီဒီတုံးကိုကိုသားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုကိုသားပြုတယ်ဆိုပြီးတော့အဲ့ဒီလိုမြန်မာနိုင်ငံရဲ့ဒီအခြေအနေကတော့အဲ့လိုခူးခြားကြားကြေရတဲ့ဒီကပြင်းနေရတော့အဲ့ဒါတော့တင်ချာချာရှိပါသေးတယ်။ကျန်တာတွေကတော့ဟိုစိတ်ကြည့်တော့မကွဲပြားလာဘူးပေါ့နော်
။နော
က်မှမှတဖြည်းဖြည်းချင်းကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာ။ဒီနေ့မှကျွန်တော်ကြားပြပြီးဆရာတို့ခုမေးချင်တာဒါလို့ပါတီမူဝါဒတွေကဒါလို့တိုက်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကမထောက်ခံရလောက်တခြားပါတီကိုဟိုထောက်ခံမှုရလောက်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းရောရှိပါမလားဆရာဒါလို့သားငွေရတွေကကိုယ်ပဲပြောပြမရှိကြဘူးဆိုရင
်ဟုတ်ပါတယ်ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီရေပောက်ပွဲရန်လတ်တွေကြီးလိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုတ်ကင်ထားခဲ့တဲ့ဒီတမရောဒါဟောင်းနေတာနေပြီးတော့တမရောကနေမျိုးထုတ်လိုက်တဲ့ပြောင်းပြီးကျန်းခိုင်ဖွံ့ဖြိုးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့အဲ့ဒီလိုမျိုးထောက်ခံမယ်ရတဲ့အများဆုံးရတဲ့နှစ်ပါတီကအဲ့လိုဟိုဒီသင်္ချာချာဖြစ်တာပေါ့လေသင်္ချာဖြစ်နေပြီးတော့ကြံတဲ့အဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမယ်အဲ့လောက်အင်းအင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့သူတို့နှစ်ပါတီမှလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ Liberty Voice နဲ့တွားလာခြင်းကတော့အတူတူပဲတိုးတော်လဲအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်တဲ့အခြေအနေပေါ်မှာလည်းအမှန်ကြောင့်နေဆိုတာကတော့ဟိုတိုင်းပြည်ကိုဆင်းရဲမွတ်တူသွားအောင်လာအုပ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှကျွန်တော်တို့ဒီမလုဖူးမကန်ဘူးတဲ့ဒီဟိုမလုဖူးမကန်ခဲ့ဘူးတဲ့အခါကျတော့နောက်ကြောင်းမှာတိတ်ပြီးတော့အနေနဲ့တိတ်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်ဒါကြောင့်မလို့ဟိုဒီ NLD ကတော့ဘာပဲဖြစ်ဖြစ်
ကြည့်ရပြင်းနေနိုင်ပါတယ်လေ။ဟုတ်ကဲ့ပါဆရာ။ဆိုတော့ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်။ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားတူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ်လေဟိုနိုင်ငံရေးပါတီရဲ့အခြေအနေအနေနဲ့ကဒီလိုမူဝါဒတို့ပေါ်လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ်လေဟိုတိုင်းရင်းသားတို့ လူမျိုးလူသမားလူရန်စားလူမျိုးလူရန်စားတစ်ခုကိုပဲကိုစားပြုတာမျိုးပဲဖြစ်ဖြစ်ပေါ့လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေရောက်လဲဆရာ
ဟုတ်ကဲ့ဗျာနိုင်ငံရေးပါတီဆိုတာဒီမိုကရေစီစနစ်မှာမရှိမဖြစ်တလို့ဟုတ်တယ်နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြန်မာပြည်တမိုင်းမှာကျွန်တော်တို့ဥပ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်135ခုရှိပါတယ်အခုလည်းဟိုတရားအောင်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဥယျာဉ်ထွန်းဆွေးနွေးသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်မြှောက်တဲ့သမ္မတ20ရှိလာပေမဲ့လို့ပမာဏနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်နေဒီဟာကိုလူတို့ကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူတို့ကဦးစားပေးကြတယ်လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟို sorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လူလူကနားလည်နေတော့ကနိုင်ငံရေးပါတီကြီးအသက်တွေပေါ်လာပြီမလို့ကျွန်တော်မြင်တာကတော့အသက်တွေနေရာမြမြရစရာကျွန်တော်အပြစ်စရာတော့ပြောတာတော့မဟုတ်ဘူးနော်တကယ်လေအခြေရအခြေနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလေပဲနိုင်ငံရေးပါတီတစ်တွေဥမာဟိုအလုံးသမားဟိုဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆတဲ့ပြင်မို့လိုအပ်တာတော့မှန်ပြီမလို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံဩချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင်ဗျ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆရာတို့ပါတီတက်ပြီပေါ်လာခြင်းမနဲ့ပတ်သက်လို့အကောင်းဘက်ကကြည့်နေဆိုရင်တော့ရှင်းရှင်းရဲ့အရေးတော်ပုံမှာပေါ်ဆင်းလာတဲ့နိုင်ငံကောင်းဆောင်လောင်းတွေတောင်းတာကောင်းဆောင်လောင်းတွေဟာဒီကိုအကျိုးပြုဖို့အတွက်ဝိုင်းထောင်ရဲ့လူရဲ့ကျွန်တော်ယူဆပါတယ်နံပါတ်1အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးညာလေဝကြီးဥစားရောမျိုးစီကောင်းဆောင်များသည်ဒီနည်းမျိုးကိုမတိဆောက်နိုင်ရင်ပြည်ရခွင့်ပြုခြင်းညာညာအခြားအမျိုးသားညီညွတ်မှုကိုပြည်ဆောက်နိုင်ခြင်းကိုဟိုဖော်ဆောင်နေပါတယ်အမေရိကန်နိုင်ငံတို့တိတ်ချစ်ကြကောင်းပါတယ်အမေရိကန်နိုင်ငံပါတီနှစ်ခုပဲရှိပါတယ်အာနာရှင်စီမံမော်မော်ထွန်းအောင်လေတမတ်တဲ့တန်းကိုနှစ်နှစ်ပဲထားပါတယ်နှစ်ဆက်ပဲထားပါတယ်အဲကြောင့်အမေရိကန်နိုင်ငံပြည်ရချင်းကိုမွေးစားတယ်ဥတ္တန်ကိုသာလို့အနာဂတ်ချိန်ပါတယ်ဥတ္တန်ကိုဘွားယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမိသားရနေတယ်။အဲရာယူပြေးစားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ခပ်ပြရချင်းဖြစ်ပြနေမှာမွေးတတ်တာပါလေခင်ဗျာ။အဲ့ဒါကိုသိနေပါခင
်ဗျာ။ Okay ကိုကမောင်လည်းဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတိလဲ့မှုကကိုတိလဲ့မှုသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့တော့ကျွန်တော်တို့တိုင်းလာတာတီကိုအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းနာပါတီတွေအရတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော်ကြိုတော့ပြောရမယ်ဆိုရင်တော့2020မှာဒီကဝယ်အားနော်ကျွန်တော်တို့ဖြစ်လာခဲ့မယ်ဆိုရင်နော်တကယ်ဒီလိုလိုကုစားပြုတဲ့နော်ခေါင်းဆောင်တွေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်။တင်ပြဖို့လည်းလိုတယ်နော်တကယ်ဒီလိုလိုကိုကျတဲ့ဝင်ဝင်အခုနေပြီးနေတဲ့ဒေါ်နောင်လာတို့လိုလူမျိုးပေါ့နော်။တော်ဒီလိုခံလို့လူသူမျိုးတွေကိုအင်းမေးဖို့လိုတယ်ခင်ဗျ။ဟ
ုတ်ကဲ့ကိုသေးလက်မှုဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတချို့လည်းရှိနေပါသေးတယ်။တချို့တော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျ။
မထွေးဆိုတဲ့အကောင်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဦးတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအစ်စ်နဲ့အဟောင်းတွေအားလုံးအမြင်ရင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မရှိဘဲနဲ့ငကိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်အဝထားရှိဖို့အလိုအရေးကြီးပါသည်ဆိုပြီးရေးထားပါတယ်။လှပီးဆိုတဲ့အကောင်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူတူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေဘူးရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့နဲ့ပါတီအရေးအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအနည်းဆုံး300ပြန်ရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနေရာမှာမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့စောစောကဒီစွန့်နွေးရသူတွေထဲမှာလည်းထောက်ပြတော့ရှိပါတယ်အခုဒီ Facebook စာတချို့မှာလည်းတွေ့ပါတယ်သူတို့ကတော့ဒီနိုင်ငံရေးပါတီအများအောင်သဘောမကျတဲ့သဘောထားတွေလည်းရှိပါတယ်ဒါပေမဲ့တချို့ကလည်းဒီဟိုတိုင်းသားတွေကိုကူစားပြုတဲ့လူနည်းစုပါတီလိုမျိုးတွေရှိနေတယ်တော့လူနည်းစုကိုယ်စားတွေဟိုနေရာပေးနေတယ်ဆိုအမြင်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထုံးကိုမေးချင်ပါတယ်ဟိုနိုင်ငံရေးပါတီများတာမကောင်းဘူးလို့ရေဘူးရပြောနိုင်မြင်တယ်ဒီတိုင်းသားအရေးလိုလူနည်းစုတွေအတွက်ကိုယ်စားပြုနိုင်မဲ့ပါတီမျိုးတွေရောမရှိပြင်ဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးပဲအနေချင်းလောက်ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံဆိုင်မှုတွေမှာရောအားနည်းမသွားနိုင်ဘူးဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်တာကျွန်တော်တို့တပါတီတွေကနေပြီးတော့ဟိုဒီရှိအနာရီဆွဲကင်ပြီးတော့ပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်ဆောက်လမ်းမားတွေမရောက်အောင်ကျွန်တော်တို့ပြည်သူလူထုအတွက်ရွေးချယ်ကြရတဲ့အများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလည်းတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်းဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကြောင့်နိုင်ငံရေးစနစ်ကဆွံ့ပြထားရတယ်ဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီပါတီတွေဒီမိုကရေစီနဲ့တွေ့စပြီးတော့သွားတဲ့အချိန်မှာဒါကတော့ဟိုနိုင်ငံတော်တော်များများမှာဖုံးစံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီတွေစနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးအပူပါတယ်အဲ့တော့ဒီလိုဒီ passport suppose လို့ခေါ်ရဲအခုလို့ကျွန်တော်တို့ဒီအနိုင်ဒီအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလိုနိုင်ငံရေးစနစ်မျိုးကတော့ဒီအချိန်မှာကြာလာတဲ့အခါမှာဒီလိုထောက်ခံပြီးငဲတဲ့ပါတီတွေကသူ့အလိုလိုသူကဟိုကြောက်သွားတာပေါ့ကြောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃ခုလောက်တည်းပေါ့နော်၃ခုလောက်တည်းပြန်နေခဲ့တယ်တချို့တိုင်းပြည်မှာလည်း၄ခုလောက်တည်းအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေတားမြစ်ပြီးဥပဒေပြတ်ချမ်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြတ်သိမ်းရမယ်ဆိုတာမျိုးတော့မပြဆန်းတဲ့မျိုးတွေထင်တယ်သူတတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြည့်တင်တယ်နောက်မှတမိုင်းကနေပြီးတော့ဒါအလိုလိုဆုံးပြသွားလိမ့်မယ်လို့
ဟုတ်ကဲ့ဟိုလူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူတို့ကသူတို့ပျောက်သွားမယ်ဆိုတဲ့သဘောပေါ်ဆရာ
မှန်ပါတယ်
ဆရာဦးထင်းစီကိုလည်းမေးချင်ပါတယ်ဆရာကျွန်တော်ဒီပါတီဒီမြန်မြန်ဆဆရှိတာဟိုမကောင်းဘူးဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ်လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားဆရာ
အာဟုတ်ကဲ့ငယ်ပါတီတွေကတော့သူဒီဥပဒေရပဲပြည်ဘုံဂရစီတဘောရပြပြရှိတာကတော့ဟိုကောက်ပါတယ်ခင်ဗျာကျိုးစိုးရမှာအစ်စ်တွေပဲဖြစ်ဖြစ်ဟိုတိုင်းရင်းသားပါတီတွေပဲဖြစ်ဖြစ်ဟောရှိကိုရှိရမှာဒါပေမဲ့ဒီနေရာမှာအတိအစ်စ်တွေနဲ့တိုင်းရင်းသားပါတီတွေနောက်တိုင်းရင်းသားပါတီတွေရှိရင်းနဲ့ရှိခြင်းအတွေ့အကျိုးနဲ့ဟလာကျွန်တော်တို့စဉ်းစားရအချက်တွေတော့ရှိတယ်ခင်ဗျာဥပမာတိုင်းသားပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ခဲ့တယ်ခင်ဗျအဲ့တော့အဲ့ပါတီတွေပဲသူတို့ကဟိုနိုင်ကြတာများပါတယ်ဒီအစဉ်လာလဲကျွန်တော်ဒီနေ့နောက်မျက်စိတစ်စုံတော့ပြောင်းဦးမယ်အနေအထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းသားပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကို သူတို့ကဒေသဒေသဆိုင်ရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့တော့ဒေသဆိုင်ရာပါတီကြီးရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရာဒေသတစ်ခုချင်းကိုသူတို့ကပေါ်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အထက်ကကြည့်ရင်ဒေသအတွက်ကောင်းတယ်လို့လို့ရှိပေမဲ့လို့အော်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမို့တွေ့ပါတယ်။ဘာတွေ့လဲဆိုတော့ဘဟုလို့ပြောတဲ့အလဲဟိုဒေးလီလိုဒေတာကိုချေတတ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုဖော်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်မယ့်ပါတီကြီးတွေဖြစ်သွားတယ်ခင်ဗျာ။နောက်တစ်ခါအဲ့ဒီဒေသဆိုင်ရာပါတီပါတီသေးလေးတွေကပိုပြီးများလွန်လာတဲ့ခါမှာဒီမိုကရေစီသဘောရကနေဒီစိတ်အပိုင်းတွေ့ပြလာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်အင်္ဂါပါတီတွေဟာအရင်လက်ရှိတယ်အခုလက်ရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီသားမှာတခြားပါတီတွေနိုင်ခဲ့တယ်ဒီဟိုသူတို့ကိုယ်ပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတယ်ဆရာကဥပမာပြီးလုံးခဲ့တဲ့ဆိုင်နဲ့ဆံကနေတော့မှရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေရပြီးတော့ဟိုထူးခြားမယ်လို့တော့ကျွန်တော်တော့မယူဆဘူးခင
်ဗျဟုတ်ကဲ့ပါဆရာဦးတင်းစီကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဗျာဟောသဘောထားရပြောလို့ရှိရင်တော့ဒီသမားကြီးကဖြစ်နေတဲ့အကြောင်းလေးပေါ့နော်။တခြားနိုင်ငံတွေနဲ့နိုင်ငံတွေဖြစ်ဖြစ်နေ။ကျွန်တော်တို့လက်ရှိအခြေအနေက professional လို့ချင်းမဖြစ်တာပေါ့နော်။နိုင်ငံကြီးပါတီနိုင်ငံကြီးလွတ်တော်တွေ။ဟိုနိုင်ငံကြီးသမားတွေကအဲ့လိုသွားတွေ့ရပေါ့နော်။အဲ့တော့ professional မဖြစ်တဲ့အတွက်မဖြစ်လာလဲဆိုတော့တကယ်တော့နိုင်ငံကြီးပါတီဆိုတာနိုင်ငံကိုဥဆောင်အောင်မဲ့ဖွဲ့စည်းလူပုဂ္ဂိုလ်တွေပဲဗျာ။အဲ့တော့သူတို့က professional မဖြစ်တဲ့အခါမှာတိုင်းပြည်မှာနေနာတယ်လို့ကျွန်တော်အမြင်နဲ့ငယ်ပေါ့နော်အဲ့ဒါဘယ်ခေတ်ကစတာလဲဆိုတော့ဘုံကျော်အောင်ဆန်းလို့ဆိုရင်ခေတ်ကတော့အဲ့လိုပဲပြောလို့ရလိမ့်မယ်လို့ထင်နေကြဥပမာဘုံကျော်အောင်ဆန်းတော့အသက်30နှစ်မတိုင်ခင်လွတ်လပ်ရေးရတဲ့အတွက်သူတော်တော်များများကုန်ပြီနဲ့ပြောကြတယ်ပေါ့နော်အဲ့တော့သူနဲ့ဖြစ်ပြန်ပေါ့နော်ဟာလာတခင်တန်းလို့ရှိမယ်နောက်တစ်ခုကတခင်ဆိုးရှိမယ်အဲ့တော့သူတို့ရဲ့ age ကိုကြာရှိရင်သူတို့ကအသက်ကိုအကျယ်ရယ်ငယ်ဝင်တဲ့အခါကျတော့တစ်ခုနဲ့တစ်ခုတူးနဲ့တူးသဘောထားမတိုက်ဆိုင်တဲ့အခါမှာပါတီတစ်ခုနဲ့တစ်ခုအကွဲအပြဲဖြစ်တဲ့အခါမှာသူတို့ကအချင်းချင်းပြောဆိုင်ရင်ပဲအပြင်ကိုရောက်သွားတယ်။အဲ့တော့ဘုံရန်သူဖြစ်နေတဲ့ဒီတစ်ချက်ကိုနော်တိုက်တယ်တိုက်တော့အတူတိုက်နေတယ်တကယ်တော့လွတ်လပ်ရည်လည်းရတော့မယ်။အနာလည်းရတော့မယ်အချိန်မှာကွဲပြဲသွားတဲ့သဘောရှိတယ်။ဆိုလိုတဲ့သဘောကနိုင်ငံရေးရင်းချက်မှုနေတဲ့သဘောကိုပြတယ်အသက်အရွယ်နေတဲ့အတွက်ဥပမာတစ်ခုကျွန်တော်ပြောပြမှာဆိုရင်ကိုကျော်တော်ဟာနော်35နှစ်မှာနိုင်ငံရေးကိုစလုပ်တယ်နိုင်ငံရေးပါတီရဲ့ဝင်တယ်49နှစ်မှာသူဝင်ကြီးချုပ်တက်ဖြစ်တယ်အဲ့တော့သူ့ကိုထရိန်းလုပ်ခဲ့တယ်ဒီကောင်ကြီးက14နှစ်ကြာသူ့ကိုစောင့်ကြည့်ပြီးမှလက်တွဲခေါ်ပြီးမှထရိန်းလုပ်ပြီးတော့ transaction လုပ်သွားနိုင်ငံတစ်ခုကိုဒီနိုင်ငံရဲ့အကြောင်းလေးနိုင်ဖို့သူနည်းစုဆိုတော့သူ့ရဲ့အတူတူပဲအခုဒီစားလုံးကိုလည်းပဲဒီလိုပဲသူတို့ကအစီအစက်train လို့ပြီးတော့အဲ့တော့သူတို့ရဲ့အသက်အရွယ်တွေကိုရင်းချက်မှုကိုသွားတွေ့တဲ့အခါမှာမသွားတွေ့လဲဆိုတော့ငယ်ငယ်တုန်းက active ဖြစ်ပြီးတော့တက်လာတဲ့လူတွေနဲ့စတယ်လို့သူတို့ကအတွေ့အကြုံရည်တွေးရပါကြ train လုပ်ပြီးတဲ့တက်ပြီးတော့နိုင်ငံကိုစာရင်နဲ့အတွေ့ရ professional ဖြစ်ပြီးတော့နိုင်ငံကိုတိုးတက်အောင်ပိုလုပ်နိုင်တဲ့သဘောရှိတယ်လို့ကျွန်တော်သွားတွေ့ရတယ
်ဟုတ်ကဲ့ကို
နောက်ဆုံးကြာ
ဟုတ်ကဲ့ကိုနေဦးလေးနည်းနည်းလေးချုပ်ပြောရအောင်နော
်ဒီဒီဟောပါအော်မဟာဒီဟာကိုကြည့်လားအသက်60နှစ်နဲ့22နှစ်လူငယ်တွေစုပြီးတော့အားလုံးပေါင်းပြီးတော့တဘာနဲ့တဘာရှိတဲ့လူတွေပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ဥဆောင်ကိုပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်နော်ကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုလူမျိုးတွေဖြစ်လာပါစေလို့ဆုတောင်းပါတယ်ဗျာ
โอเคနောက်ကိုနေဦးလင်းပြောတဲ့အထက်မှာကျွန်တော်လည်းဟိုအခုနည်းနည်းဟိုကားဟန်ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားတာဆိုလို့ရှိရင်လည်းသူကတကယ်ညမဟာတီးကအရင်တော့ဟို သူအနာရခဲ့တဲ့ပါတီကိုပဲသူကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားရဲဆိုတော့ဒီနေရာမှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှေ့ရမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုပိုရှင်ပြိုင်တဲ့နေရာမှာဒီဒီ channel ဒီပါတီကြီးတွေနေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့ရမျိုးညွန်မောင်းဖွဲ့ရလူမျိုးနောက်ဆုံးမှာပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တီရဖြစ်နိုင်စရာလမ်းမရှိနိုင်ဘူးလားဆရာအ
ဲရှင်းနေပါရဲ့ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီဒီရေရှည်မှာ password support စနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကညတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာပေါ့နော် federal စနစ်မဟုတ်တဲ့ military စနစ်တွေမှာအဲ့လိုမျိုးကိစ္စကိုရှင်းရှင်းရှားရှားတွေ့ရတာပေါ့ federal စနစ်တွေကျတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကျတော့ခုနဆရာဒေါက်တာတင့်ဆွေပြောတယ်လေတိုင်းရင်းသားပါတီလေးတွေကတော့ตุเนี่ยตุเตตาทောက်ขันหมู่ดิเนี่ยเสร็จပြီးတော့ရှိနေဥမှာနောက်ဆိုလို့ရှင်ကျွန်တော်တို့ဟိုဘာတွေရှင်နေရှားရှားမြင်လာမလဲဆိုပြည်내တွေမှာပြည်내တွတ်တော်ကိုယ်စားလှယ်ကြီးအများကြီးကအတိုင်းသားပါတီတွေကဖြစ်ပြီးတော့အဲ့ဒီပြည်내တချို့မှာဆိုလို့ရှင်အဲ့ဒီအတိုင်းသားပါတီတွေကအစိုးရဖွဲ့နိုင်တာမျိုးဟိုတွေ့နိုင်တာပေါ့လေအဲ့တော့ကျွန်တော်ပြောခြင်းတဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူးအဲဒီကျွန်တော်တို့ဒီဒီလူတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလျောက်နောက်မှာရှင်တဲ့လူသမားကလူသမားပါတီလူသမားကလူသမားပါတီစသဖြင့်အဲ့လိုရှိလာမယ်အဲ့တော့ခုနဦးဟွာပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲအာနာရနေပြီးရဲ့အခါကျတော့သူကတိုင်းပြည်ကိုဒီမှအုပ်ချုပ်တာမှလည်းချွေရင်းကျအာနေတဲ့ဒီရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်တော့ခုနအာဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလည်းဒီလိုမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်အဲ့လိုမဟုတ်ဘဲနဲ့ကိုယ်တိုင်နဲ့ကိုအတိအကျပြန်လို့ကြားလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမဲ့ဓာတ်ပြည့်ကြီးောက်ပေါ်မှာကျွန်တော်အဲ့ကဲကြည့်တဲ့အခါကျတော့ NLD ကိုနိုင်ဖို့တော့စိတ်မလွယ်ဘူးတော်တော်များများနေရာမှာဥပမာဒီချမ်းပြည်နယ်ကလဲချားလို့ကျွန်တော်တို့ဒီရခိုင်က AND ကနိုင်ထားတဲ့နေရာတွေအဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းလာပါတီတွေပဲချက်နိုင်တယ်ချက်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းပြန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြန်မာမခွဲဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင် NLD ကိုနိုင်ဖို့မလွယ်ဘူးလို့ကျွန်တော်အဲ့လိုပြန်ပါပါတယ်
ဟုတ်ကဲ့ဆရာဦးရွှေကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့ပုံကိုတရားလည်းရှိပါတယ်တခုမျိုးတစ်ခါဦးလာထွန်းမှာဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင်ဗျာ
ဂျားပြန်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံဆက်ပြောမယ်ဆိုရင်တော့တောင်ကြရီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်တရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်တရိုက်တွေရှုပ်ပွားကြံခဲ့သလိုပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစီးကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျှော်ကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသမ်းမှမကြရတော့ပဲကြက်ပြောင်ငှက်ပြောင်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီပွားရေးကုန်စည်လုံးကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခသည်ပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးစေဝါးတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတုဖော်မှုပြဿနာစတဲ့ပြဿနာပေါင်း 16,000 အရေးတွေမှာနိုင်ငံရေးကောင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာတမ်းမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ၃လေးခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းစာပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ခိုင်မာဆက်ကံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လည်းအဆုံးသတ်ဖို့တမင်းလောက်တော့ကျန်ပါသေးတယ်ဆရာဦးတင့်ဆွေသဘောကသိချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်နိုင်ငံရေးပါတီတွေမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်မလို့မလဲခင်ဗျာ
အခုလည်းပဲကျွန်တော်မြင်တာရေကန်မြေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာသူတို့လည်းပဲခုနဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လေပါနေတယ်ခွင့်ဒါလည်းကျွန်တော်ရှေ့လျှောက်လည်းရှိနေအောင်ပဲတင်တယ်သို့တော်လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့ဒီတဲ့ကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတွေ့ပမာနိုင်ငံမှာနိုင်ငံရေးပါတီတွေရဲ့ခန့်ကဏ္ဍဟာဟိုကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့တော့ဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါတယ်ခင
်ဗျာဟုတ်ကဲ့ဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့အချိန်နဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးလို့နေစလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမအဦးဆုံးကတော့ကျွန်တော်တို့ဒီခုနရှင်းလင်းသွားကြတယ်လို့ပဲလူဝါဒတွေ policy တွေကိုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်တို့လူသိရှင်ကြားချပြပြီးတော့ပါတီတွေလေပြည်သူလူထုတွေများများပြီအောင်ကျွန်တော်တို့လုပ်ဖို့လိုတာပေါ့လေများများပြီတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းတွေကအချိန်နဲ့ကိုက်နေတယ်ဆိုရင်တော့ဒီလူတွေကမှပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီတိဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်တို့ဗဟိုချုပ်ဒီမိုကရေစီနီးကျဗဟိုကဒီစစ်ကောင်းကောင်းဆောင်မှုစနစ်နဲ့အဲဒီဒီ၆တဲ့ပါတီကနည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ဟိုကြေကနာတွေဖြစ်လာလို့ရှိရင်အဲ့ဒီတူတယောက်ထဲရဲ့ဟိုကနေအမိတ်နဲ့ဆုံးမြတ်ချက်နဲ့ညွှန်ကြားချက်နဲ့ဆုံးမြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုပါတီစည်းရုံးရေးတွေနဲ့ဖြစ်ကြပြီးတော့တော်တော်လေး
ဒါပါတီပိုင်းတောင်းနေပိုင်းကိုလည်းတော်တော်တော်ပါနော်ဟုတ်ကဲ့ပြင်နယ်ဆွေးနွေးပြီးတဲ့ဦးရဲ့ထွန်းဒေါက်တာတင့်ဆွေကိုရိုင်းပါဝင်ဆွေးနွေးသူတွေစာရေးပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ Thank you.